်စင်အစိုးရရဲ့ပြည်ပြည်လုပ်ငန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေဟာဗမာစစ်တပ်နဲ့ပြန်လည်ဆက်သွယ်ရုပ်ကိုလည်းစိတ်ဝင်စားကြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်ရုရှားအိန္ဒိယဗီယက်နမ်စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ပြီးဆက်ဆံရေးမြင့်တင်နိုင်ခဲ့ပြီးမြင့်အင်္ဂလိပ်အမေရိကန်နဲ့ပြန်လည်ဆက်သွယ်ဖို့ကိစ္စမှာအစာပြိုးတဲ့အခြေအနေမှာပဲရှိနေပါတယ်။ဒါပေမဲ့လူ့အခွင့်အရေးနဲ့တရားဥပဒေအကြောင်းနားလည်အောင်ဗမာစစ်ဗိုလ်တွေကိုတင်တန်းပေးဖို့စီစဉ်တာနဲ့ပတ်သက်ပြီးအမေရိကန်နဲ့အင်္ဂလန်မှာအတော်လေးအငင်းပွားကြပါတယ်။ဗြိတိရှ်ကာကွယ်ရေးစီဦးစီးချုပ်ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်ရဲ့ဇွန်လနေပြည်တော်ခရီးကစပြီးအင်္ဂလိပ်မြန်မာစစ်ဖက်ပုံမှန်ဆက်ဆံရေးပြန်စတယ်လို့ပြောနိုင်ပါတယ်။မြမအတွင်ကူးပြောင်းရေးကိုကူညီအားပေးဖို့ရည်ရဲလို့ဆိုပါတယ်။အထူးသဖြင့်လူအခွင့်အရေးလေးစားရေးနဲ့လက်နက်ကင်ပဋိပက္ခမှာလိုက်နာရမယ်ကမ္ဘာစီမင်းဥပဒေအကြောင်းဗမာစစ်ဗိုလ်တွေကိုတင်တန်းပေးမယ်လို့သိရပါတယ်။ဗမာစစ်တပ်ကိုရင်ကျေးတိမ်မွေ့လာအောင်လုပ်မယ်အစီအစဉ်ဖြစ်ပေမဲ့အစိပ်ပင်ရေလောင်းတဲ့အပြုအမူအဖြစ်လန်ဒန်အခြေစိုက်အဖွဲ့အစည်းတွေကဝေဖန်ကြပါတယ်
။လက်ရှိစစ်ကောင်းဆောင်ပိုင်းဟာဆက်အနာရှင်စနစ်ဆိုးရဲ့လောင်းရေးအောက်ကယုံထွက်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးမှာတာဝန်တိတိနဲ့ပါဝင်လိုပုံရတယ်လို့Sir David Richards ကယူဆပါတယ်။အမေရိကန်ကလည်းဒီသဘောအတိုင်းမြင်ပုံရပါတယ်။စစ်မှုထမ်းပီတာရေးလူသားချင်းစာနာရေးနဲ့လူအခွင့်ရေးကိစ္စတွေမှာဗမာစစ်ဗိုလ်တွေကိုတင်ဒန်းပေးလို့ကြောင်းအမေရိကန်သမ္မတအကြံပေးဘန်ရိုးဒ်စ်ကဩဂုတ်လမြန်မာနိုင်ငံခီးစဉ်အတွင်ပြောသွားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံအပြည်ပြည်ဆိုင်ရာဥပဒေဌာနကတင်ဒန်းပေးမဲ့အစီအစဉ်ဖြစ်ပါတယ်။စစ်စင်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအမေရိကန်ကစဉ်းစားမှမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့တင်တန်းပေးတိုင်းစစ်ဗိုလ်တွေစိတ်ပြောင်းတာမဟုတ်တဲ့တာရကတွေရှိပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပူးတွဲကြီးကြပ်တဲ့အပြည်ပြည်ဆိုင်ရာစစ်ပညာတင်တန်းအစီအစဉ်အရ1988မတိုင်မီကအမေရိကန်မှာတင်တန်းတက်ခဲ့တဲ့ဗမာစစ်ဗိုလ်200လောက်ရှိပါတယ်။ဒါပေမဲ့အမေရိကန်စစ်ကြောင်းစင်းစစ်ဗိုလ်တွေဟာဗမာစစ်တပ်ကိုချုပ်ကိုင်နိုင်တဲ့အဆင့်အထိရောက်မလာကြပါဘူး။အမေရိကန်စစ်ပညာတင်တန်းတက်တဲ့တိုင်းပြည်120ကျော်ရှိပေမဲ့စစ်မှုထမ်းပိတမှုနဲ့လူအခွင့်အရေးလေးစားမှုကိုစောင့်ကြည့်နိုင်တာမဟုတ်လို့တင်တန်းရဲ့ထိရောက်မှုအတိုင်းအတာကိုမသိနိုင်ဘူးလို့ Government Accountability Office ရဲ့2017အစီရင်ခံစာမှာဖော်ပြထားပါတယ်။လူအခွင့်အရေးမလေးစားတဲ့ဗမာစစ်ဗိုလ်ကိုတင်တန်းပေးဖို့အလင်းစလိုမလုတ်တင်ဘူးလို့အမေရိကန်လွှတ်တော်အမတ်အချို့ကလည်းယူဆပါတယ
်။ကချင်ပြည်နယ်မှာထိုးစစ်ဆင်ပြီးတခြားတိုင်းရင်းသားဒေသတွေမှာတောင်းချမ်းနေတဲ့ဗမာစစ်တပ်နဲ့ပြန်လည်ဆက်ဆံဖို့ဆုံးဖြတ်တာဟာမကောင်းမှုတွေကိုအတိမတ်ပြုရာရောက်တယ်လို့ယူဆတဲ့လွှတ်တော်အမတ်တွေရှိပါတယ်။အမေရိကန်ရဲ့တင်တန်းဟာတိုင်းရင်းသားဒေသမှာနှိပ်စက်ညှဉ်းပန်းနေသူကိုတင်တန်းပေးသလိုဖြစ်နေတယ်လို့ဆိုပါတယ်။ဗမာစစ်တပ်နဲ့ဆက်ဆံတဲ့ကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်အာရှပစိဖိတ်ဆပ်ကော်မတီမှာစက်တင်ဘာလကကြားနာပွဲလုပ်ပါတယ်။မတိကြမရေရာတဲ့အခြေအနေမှာဗမာအစိုးရကိုအလိုလိုက်ပြီးဗမာစစ်တပ်နဲ့ဆက်ဆံမှုဆုံးဖြတ်တာဟာမလုတ်သင့်မလုတ်အပ်တဲ့အပြုအမူဖြစ်ကြောင်းဆပ်ကော်မတီဥက္ကဋ္ဌကွန်ဂရက်လွှတ်တော်အမတ်စတီဗ်ရှာဘတ်ကဝေဖန်ပါတယ်။ဗမာစစ်တပ်နဲ့ဆက်ဆံတာကိုဘဝင်မကျဖြစ်နေပုံရပါတယ်။
ပြည်ပြင်ပြောင်းလဲမှုမရှိတဲ့ဗမာစစ်တပ်ကိုဆက်ဆံတာဟာမျောလင့်ချက်ပေါ်မှာအခြေခံတဲ့ကိစ္စဖြစ်လို့လက်တွေ့မကျကြောင်းအောက်တိုဘာနောက်ပိုင်းကကျင်းပတဲ့ Heritage Foundation ဆွေးနွေးပွဲမှာ Steve Shabbat ကဝေဖန်ပြန်ပါတယ်။စီရေးဆက်ဆံမှုမလုပ်မီဗမာအစိုးရနဲ့ဗမာစစ်တပ်ဟာလူအခွင့်အရေးလေးစားကြောင်းအခြေခံဥပဒေကိုပြင်ဆင်လိုကြောင်းမြောက်ကိုရီးယားနဲ့အဆက်ဖြတ်ကြောင်းအရင်ဆုံးပြတ်တာဖို့လိုတယ်လို့ Steve Shabbat ကဆိုပါတယ်။တကယ်တော့အမေရိကန်မြန်မာဆက်ဆံရေးကောင်းမွန်ကြောင်းပြကျင်တာနဲ့စီးရေးအရာဆက်ဆံလာရတာလို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့က John Sifton ကမြင်ပါတယ်။ဘာမှလုတ်ပြစရာမလိုပဲအမေရိကန်လိုအင်အားကြီးနိုင်ငံကအသိအမှတ်ပြုတာဟာဗမာစစ်တပ်အကြီးအကျယ်အမျက်ထွက်တယ်လို့ဆိုပါတယ်။စစ်တပ်ကိုတီးခြားအဖွဲ့အစည်းအဖြစ်သတ်မှတ်ထားတာမူဦးသိန်းစင်အစိုးရရဲ့ပြုပြင်ရေးလုပ်ငန်းတွေထဲမှာစစ်တပ်ကိုပြုပြင်မဲ့အစီအစဉ်မပါနိုင်ပါဘူး။လွတ်တော်မှာလေစစ်တပ်အကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စကိုသာစစ်တပ်ကိုယ်စားလှယ်ကဆွေးနွေးပါတယ်။ဒီမိုကရေစီပြုပြင်ရေးကိုနှောင့်နှေးအောင်လုပ်တဲ့ဗမာစစ်တပ်နဲ့လက်တွဲလုပ်ဖို့စီစဉ်လာဒီမိုကရေစီမြင့်တင်ရေးလာလို့အမေရိကန်နဲ့အင်္ဂလိပ်အစိုးရတွေကိုမေးခွန်းထုတ်နေကြပါတယ်ခင်ဗျာ။